ကချင်ပြည်နယ်လိုင်ဇာနားမှာအခုချိန်ထိလက်နက်ကြီးတွေနဲ့ပစ်ခတ်နေတဲ့အတွက်မိုင်းချာရန်စခန်းကဒုက္ခသည်တွေထိတ်လန့်နေကြသလိုတနိုင်းမြို့အောင်လော့ဘက်မှာတက်ကြီးရွယ်ဦးတွေနဲ့မွေးကင်းစခလီမိခင်တွေအပါအဝင်ဒုက္ခသည်ထောင်ချီပြီးတိမ်းရှောင်နေကြရဆဲဖြစ်ပါတယ်။တစ်ချိန်တည်းမှာပဲနမ်တီးမြို့ကစုံဘက်မှာလည်းစီရေးတင်းမာနေတဲ့အတွက်ဒုက္ခသည်အများပြားထွက်ပြေးနေကြရပါတယ်။ဒီလိုနေရာအနှံ့တိုက်ပွဲတွေကြောင့်အသက်လူပြေးနေရတဲ့အချိန်မှာလက်နက်ကင်အဖွဲ့အစည်းနဲ့ပတ်သက်တဲ့ဆိုတဲ့ဆွဲချက်နဲ့ဖမ်းဆီးထိန်းသိမ်းနေလို့အရက်သားပြည်သူတွေတပူပေါ်နှစ်ပူဆင့်ဒုက္ခဖြစ်နေကြရတယ်လို့ဒုက္ခသည်ကူညီပေးနေသူတွေကပြောပါတယ်။မတ်စုမွန်ကစူးစီးတင်ပြထားပါတယ်ရှင်။
တတိယကျိန်27ရာစုပြည်လုံးပြည်တော်စုငြိမ်းချမ်းရေးညီလာခံကျင်းမကျိန်နီးကပ်လာတာနဲ့အမျှကချင်ပြည်နယ်နေရာတော်တော်များများမှာအစိုးရစစ်တပ်နဲ့ကချင်လူမျိုးရေးအဖွဲ့ KIO လက်အောက်ခံ KIA ကချင်လက်နက်ကိုင်တပ်ဖွဲ့တို့ကြားတိုက်ပွဲတွေကအပြင်းထန်ဖြစ်ပွားနေပါတယ်။ KIO ဌာနချုပ်လိုင်စာအနီးမှာတော့အခုချိန်ထိလက်နက်ကြီးတွေနဲ့ပစ်ခတ်မှုရှိနေလို့ကချင်ပြည်နယ်လူမျိုးရေးအဖွဲ့ KIO ထိန်းချုပ်နေမြေတွင်ကမိုင်းကြရန်ဒုက္ခသည်စခန်းကဒုက္ခသည်တွေထိတ်လန့်တုန်လှုပ်နေကြတယ်လို့ကချင်စစ်ပြေးဒုက္ခသည်တွေကိုကူညီပေးနေတဲ့လူမှု၄ရောင်ဖွဲ့ရဲ့ဒါရိုက်တာဒေါ်မရီတုံကအခြေအနေကိုပြောပြပါတယ
်။နောက်ဆုံးအခြေအနေကပြောမယ်ဆိုရင်ဒီ IDP တွေကဒီလိုက်ကမိုင်းကရင်စီယာတော့ကြိုက်ကွန်ထရိုးအေရီယာပဲကအပရင်9ရက်ကနေစဆက်တိုက်တယ်ကျွန်မကြီး။မနေ့ကအထီးလို့ပြောလို့ရတယ်။ဒီနေ့ရောနည်းနည်းလေးတိတ်နေရဲ။မနေ့ကအထီးကတော့ဒီကမှာလိုက်စာအေရီယာပဲရောဒီကျွန်မတို့မိုင်းကရင်အေရီယာပဲဆိုရင်သူတို့ဖြစ်ပြီးခေါင်းပါ IDP gap နဲ့ငါဖာလုံးချက်ဖာလုံးတော့ပဲရေးတဲ့နေရာမှာဆိုနည်းနည်းကြီးရင်ခက်ခက်ကြတယ်လေဘယ်လိုပြစ်လိုက်တာလဲနောက်ဒီလူကြီး3000ကျော်ရှိတဲ့ IDP camp ကထောင်းနဲ့အဲတမဝေးဘူးအဲ့နေရာမှာလဲကြတယ်အတန်ကအရန်တဲ့အခါကျတော့ဒီ IDP camp ကမဟုတ်ဘူးဒီမြို့ပေါ်အရွာမှာရှိနေတယ်အားလုံးကြောင်းရင်ထိမ့်လန်တာပေါ့လေနော်မ IDP တချို့ဆိုရင်ပြုတ်ပြီးနေဆက်ပြီးတို့ထွက်ပြေးသွားကြတယ်ဒီဆက်တိုက်ဒီလက်နက်ကြီးတန်ငင်သွားပြီးဆိုတဲ့အချိန်မှာသူကပြန်လာရတဲ့ဟာမျိုးအဲ့လိုမျိုးပြောရမယ်ဆိုရင်စိတ်လုံးချုံမှုမရှိဘူးပေါ့လေနော်ချောက်လန့်ကြားနဲ့အဲ့လိုပြန်လာစားပြီးတော့အဲ့လိုမျိုးအချိန်မျိုးဖြစ်နေတယ
်ကချင်ပြည်နယ်တိုင်းဒေသဘက်ကတိုက်ပွဲတွေကြောင့်လည်းထောင်နဲ့ချီထွက်ပြေးနေရတဲ့ဒုက္ခသည်တွေမှာအခုချိန်အထိတောတောင်နေတဲ့ပိတ်မိနေဆဲဖြစ်ပြီးလူသားချင်းစာနာမှုအကူအညီတွေအရေးတကြီးလိုအပ်နေတယ်လို့ကချင်ပြည်နယ်နမတီးမြို့ကစုံဘက်ကတိုက်ပွဲတွေကြောင့်လည်းဒုက္ခသည်အများအပြားတိမ်းရှောင်လာကြတယ်လို့မြကြီးနားခြေဆိုင်ကချင်လူမှုအသင်းတာဝန်ခံဦးစောချက်ကပြောပြပါဗျ
။ဟုတ်ကဲ့အခုဒုက္ခသည်ဆိုတဲ့စစ်ပြေးတင်ပြည်သူတွေဆိုရဲအထက်မှာခုနှစ်ပတ်ရှိတယ်ကြာလောလောဆယ်ပေါ်တော့မှအဲဒီဘက်တနိုင်းအောင်လော့ဘက်ရှိတဲ့ဒုက္ခသည်တဖွဲ့ရဲ့ဒီဘက်နမတီးကစုံနဲ့ချက်မယံဂျွာကနဲ့ဒီဘက်မြစ်နာဘက်ကိုရောက်လာတဲ့တဖွဲ့ရဲ့ပြီးတော့နမတီးမှာရောက်နေတဲ့တဖွဲ့ရဲ့နှစ်ဖွဲ့ရှိမြစ်နာဘက်ကိုဖောက်ထွက်လာတဲ့အေးအဖွဲ့တွေရဲ့အခုလောလောလတ်ကကျွန်တော်တို့စာဝတ်နေရဲ့အနေထားပြီးတော့ကလေးတွေရဲ့သူကဖနက်တယ်တော့မပါတော့အကုန်လုံးကိုလို့ထွက်တဲ့ချွေရတယ်ဘာဖြစ်လို့ဆိုတော့သူတို့ရဲ့ရွာထဲမှာတပ်တော်ကနဲ့လေရင်ဒီတုံးမင်းမလက်နက်ကြီးတုံးမင်းမပြီးရင်ထန်ထူးချစ်စင်လာတဲ့အတွက်ကြောင့်သူတို့ကရတဲ့အဝတ်တွေကိုတခုနဲ့သူတို့ထွက်ပြေးလာရခြင်းဖြစ်တယ်ဟိုကလေးတွေလည်းတနာစားရွေးပွဲမင်းရကျွန်တော်တို့ကြည့်ကြရတာတော့တယ်သူတို့ထွက်လာတာရက်သားလည်းပါတယ်နတ်သားလည်းပါတယ်ကလေးနူးတဲ့မိခင်တွေလည်းပါတယ်အဲ့မှာနေချက်ထားတဲ့လူလေးပါလေအစုံမဲ့လူကြတော့ဒုက္ခကတော့အကြီးအကျယ်ရောက်နေကြပြီအခုရာဒီယိုတို့လည်းနေစင်တို့မိုးရွာလိုက်နေပိုလိုက်အမျိုးဖြစ်နေတော့တော်ရဲမှာရှိတဲ့လူတွေကအစ်မတမဒုက္ခရောက်နေတယ်အဲ့ဒါအောင်ဘက်ဘက်မှာအခုလိုလို့ဆင်ဆင်အသက်80ကျော်တဲ့အရွယ်တွေကအယောက်90 5ယောက်လောက်ပါလေဟောလိုလို့ဆင်အေးနေသားဖြစ်နေတယ
်အခုလိုမျိုးနေရာအနှံ့မှာကချင်စစ်ပြေးဒုက္ခတွေဒီစားနေရိတ်ခါနဲ့တောက်သုံးရည်အတွက်အခက်ခဲတွေဖြစ်နေကြချိန်မှာပဲလက်နက်ကင်အဖွဲ့တွေနဲ့ဆက်သွယ်တယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ဒုက္ခတွေကိုဖမ်းဆီးတပ်ဖြတ်တာကြံရည်သူမိသားစုတွေကိုပါတရားမဝင်အသင်းနဲ့ဆက်သွယ်မှုနဲ့တရားစွဲဆိုဖို့လှုံ့ဆော်နေတာတွေကတော့ဒုက္ခသည်တွေအပေါ်ပို့ပြီးတော့မှဒုက္ခပေးနေတဲ့လူမဆန်တဲ့လုပ်ရဖြစ်တယ်လို့ဒေါ်မယ်ရီတွန်ကပြောပါတယ
်။ဒါကတော့ဘလို့မှကိုမဖြစ်သေးဘူး။လူသားမဆန်တဲ့ဖြစ်မှုတစ်ခုပဲပေါ့နော်။ Civilian protection ပေါ့။အရေးသားလူထုရဲ့ဒီလုံခြုံရေးကောက်ကွယ်ဆောင်ရှောက်မှုအဲ့ဒါကအရန်ပဲအရေးကြီးကြီးလို့အပ်တယ်။ဒုက္ခရောက်နေတယ်။ကျမတို့အစိုးရအနေနဲ့ကလည်းဒါသက်သက်ပိတ်ဘာမှလုပ်ပေးမှုမရှိဘူးပေါ့။အဲ့ဒီအချိန်မှာမှဒုက္ခရောက်နေအောင်ဆန်းစိုးမှသွားရမိုးလိုက်ရွာဆိုသလိုဖြစ်နေတယ်။အဲ့တော့ IDP တွေကဒီလိုအခက်ခဲကိုရဲ့ဒီဒုက္ခရောက်နေတဲ့အထက်ကနေမှဆက်စင်ဒီလိုဖြစ်နေတဲ့ဟာတို့တောင်မှအစိုးရတောင်းဝန်ရှိတဲ့အစိုးရအနေနဲ့တော့လည်းကောင်းအထုတ်ရမှုတော့လည်းကောင်းပို့ပြီးမှဒါကိုကျူးလွန်တဲ့စစ်တပ်ပေါ့လေနော်စစ်တပ်ကအနေနဲ့တော့ကောင်းဒါကိုလုံးဝလစ်လူရှုထားတယ်ဒါကိုကြားနေတိလက်လက်တောင်ကျမတို့ကလစ်လူရှုတာဖြစ်နေဆိုတာဒါတော်တော်လေးကိုကျမကတော့ရင်လေးမိရယ်ပေါ့
ပိတ်မိနေတဲ့ထောင်ချီတဲ့ဒုက္ခသည်တွေကိုအရေးပေါ်ကူညီကယ်ဆယ်ပေးဖို့ဒုက္ခသည်ရေးကူညီပေးနေသူတွေကကချင်ပြည်နယ်ဝန်ကြီးချုပ်ကိုစာပေးဖို့တောင်းဆိုထားတယ်လို့ပဲ တမရတော်ဝင်ရှိရသူတွေကိုလည်းဒုက္ခသည်တွေကိုတွားကူညီပေးနိုင်မှုမေတ္တာရက်ခံထားကြတယ်လို့ဥဇော်ချက်ကပြောပြပါတယ်စစ်တပ်ဘက်ကနေရွာသားတွေပြန်လာကြဖို့အတန်ချဲ့ဆက်တွေနဲ့လိုက်အော်နေပြီမဲ့ကျမလာရဲကြသေးတယ်လို့ကချင်ပြည်နယ်အစိုးရဘက်ကတော့ကူညီကြရေးချက်ချင်းတွေအဖွဲ့တွေဆီလို့ပေးနေပြီမဲ့ဒုက္ခသည်တွေအတွက်ခက်ခဲတွေရင်ဆိုင်နေရတယ်လို့ဒုက္ခသည်တွေကိုကူညီကြပေးနေသူတွေကပြောပါ